တော့တယောက်တယောက်ဆက်ဆံရေးမှာတကယ်လှိုင်လဲမှုရှိဖို့ယူသားမှုရှိဖို့ပွင့်လင်းမှုရှိဖို့ကအင်တန်ရေးကြည့်ပါလေဆက်ဆံရေးမှာပွင့်လင်းမှုယူသားမှုလှိုင်လဲမှုရှိတာအင်တန်ရတာရှိတယ်နှုတ်စလုံးရဲ့စိတ်နဲ့အဋ္ဌဉာဏ်ကြီးပွားမှုမှလည်းပဲတော်တော်ပဲအထောက်ကူပေးပါတယ်နော်အဲ့တော့ဒီ honesty နဲ့ပတ်သက်ပြီးတော့ပဲနည်းဖြည့်ပြီးတော့ပြောချင်တာလေးက without honesty there is no real growth growth ဆိုတာကြီးပွားမှုပြောတာနော်တရားနဲ့ပတ်သက်တဲ့ကြီးပွားမှုဆိုတာယူသားမှုမရှိဘဲနဲ့တကယ်စစ်မှန်တဲ့ကြီးပွားမှုဆိုတာမဖြစ်နိုင်ဘူးเนาะအဲ့တော့တရားထုတ်တဲ့လူကမလင်ရဘူးမညာရဘူးမသိဘဲနဲ့သိဟမဆောင်ရဘူးအထူးသဖြင့်တရားဟိတတွေရောဒီမှာတရားထုတ်တဲ့ကဆရာတော်များကကဲတရားထုတ်တာဘယ်လိုတော့အဆင်ပြေလားเนาะချိမလို့ကောင်းရဲ့လားတဲ့ရဲ့လားစိတ်တွေကပြတ်လွင်သလားအဲ့လိုမင်းတပည့်တော်တော့ဘာမှမတွေးမိပါဘူးတနားဆိုတနားဘာမှမတွေးမဖြစ်နိုင်တာကြီးเนาะဘလောက်ကြည့်တမာရီကောင်းလို့တကယ်ဇံလေးပါရရနေလို့ဆိုရင်တော့ဖြစ်နိုင်ပါတယ်နော်အဋ္ဌဌာန်နဲ့ဇံဝင်စားနေလိုက်တော့တဏှာကြီးလုံးလုံးဘာမှမတွေ့ဘူးဆိုတော့ဖြစ်နိုင်တယ်နော်တာမန်တရားထုံတဲ့ဒုတိယဖို့ကတော့ဖြတ်ခနဲ့ဖြတ်ခနဲ့အတူလေးတွေတော့ဝင်ဝင်နေတာပဲနော်အဲ့တော့အမှန်တမ်းရိုးရိုးသားသားပြောရမယ်ကိုမရသေးတဲ့ဉာဏ်တွေကိုရတဲ့ရောင်ရောင်နဲ့ဟိုဆရာသမားကျင့်တတ်အောင်အထင်ကြီးအောင်မပြောသင့်ဘူးနော်တချို့တပည့်တွေကဆရာအတွက်တရားထုတ်ပေးနေကြတာဒီစကားရဲ့အတိတ်တွေကိုဘယ်လိုသဘောပေါက်မှန်းမသိဘူးနော်ဥပမာဆိုတော့တခါကြီးတယောက်ကတရားအထုတ်ဖို့လိုတဲ့အကြောင်းအရေးကြီးတဲ့အကြောင်းကိုပြောပြတော့သူအရင်တော့လည်းနည်းနည်းပါးပါးတော့အထုတ်ပါတယ်သူကဘယ်လိုပြောလဲဆိုတော့ဖုံးဖုံးအတွက်တပိတော့ဒီနေ့တနားကြီးတရားထိုင်ပါမယ်ဖုံးဖုံးအတွက်ထိုင်ဖို့မလိုပါဘူးဖုံးဖုံးကသူ့ဟာသူထိုင်ပါတယ်နော်ကိုယ့်အတွက်ကိုယ်လှုပ်ဆောင်ပါရိုးရိုးသားသားလိုလိုချင်းချင်းစေတနာမှန်မှန်လေးနဲ့တရားတရားမှန်မှန်လေးနဲ့လုပ်ပါသူများအတွက်လို့ကိုဘယ်လိုပါဘူးနော်အဲ့ဒါလိုပဲကိုကဘယ်လိုဉာဏ်နေရတယ်ဆိုတာကိုပြောလိုက်လို့ရှိရင်ကို့ဆရာသမားဝန်တာသွားမှာဆိုပြီးတော့ကိုမရသေးတဲ့ဉာဏ်တွေကိုရတဲ့အောင်နဲ့ပြောတယ်နော်ဆရာသမားကတော့ယုံကြည်လက်ယုံမှာပေါ့ဒါပေမဲ့ရေရှည်ဒီတရားဘာဝနာနဲ့ပတ်သက်ပြီးတော့ပြီးချင်းပေါ်များအထုတ်ခဲ့တဲ့ဆရာတော်တွေသူတစ်ပါးကလည်းပဲရေရှည်နီလန်ပေးခဲ့တဲ့ဆရာတော်ဆိုရင်တော့သိတယ်နော်မပြောချင်လို့သာနေနေမှာပါငါ့ကိုလာလိန်နေပြီဆိုတာသိတယ်သိပေမဲ့တနာတယ်ဟောသူခင်ဗျာသူတရားတွေတုတ်တက်နေတယ်ဆိုတာကိုသိစေခြင်းလုံးလို့သူလှည့်စားနေတာဒီတိုင်းဆိုမတုတ်တက်နိုင်ဘူးเนาะတချို့ဆရာတွေဆိုတက်တက်ပဲပြောရတယ်လက်မခံဘူးเนาะရေးဆက်ဆက်ပြောရရောက်သွားတယ်တခါကြီးတော့เนาะဒါကြောင့်ကိုယ့်ဆရာသမားကိုလုံးဝမညာပါနဲ့တရားအထုတ်ဖို့အချင်းချင်းလည်းပဲကိုကသူ့ချက်သားတရားရောင်ပြောခြင်းငါတို့ကတော့ဘယ်အဆင့်ရောက်နေပြီဆိုတော့မပြောခြင်းဘူးတခုံးလိန်တာပါသွားရင်နောက်ထပ်တရားမတက်တော့ဘူးเนาะဒီတရားဆိုတာသစ္စာတရားအမှန်တရားသစ္စာတရားအမှန်တရားကိုတကယ်သိခြင်းသစ္စာရှိမှပဲဖြစ်တယ်မှန်မှပဲဖြစ်တယ်နော်ယူသားမှုအပြည့်အဝရှိမှပဲဖြစ်တယ်ဒါမယူသားရင်မနဲ့လုံနေဆိုတော့ကိုယ်စိတ်ကိုပြန်ကြည့်ပြီးတော့ဟောငါစကားနည်းနည်းလေးပူသွားပြီနော်ဟုတ်တာထက်နည်းနည်းပူပြောမိသွားပြီပြန်ပြင်းပါပြန်တော့ပြောပါဟိုခုနပြောတဲ့စကားနည်းနည်းပူသွားတာမဟုတ်ပါဘူးဒါပေမဲ့အဲ့လိုဝန်ခံမှတော်တော်ကြောက်တယ်နော်တော်တော်ရှက်တယ်ပြောဖို့မလွယ်ဘူးနော်ဒါကြောင့်အမှန်တရားကိုတကယ်သိခြင်းတတိရှိဖို့အင်တန်လိုပါတယ်ယူသားဖို့အင်တန်လိုပါတယ်နော်တတိအင်တန်ရေးကြီးပါတယ် without honesty there is no freedom ယူသားမှုမရှိလွတ်လပ်မှုမရှိဘူးလိင်ညာမှုတိုင်းလိင်ညာမှုတိုင်းကစိတ်ကိုတောင်ဖွဲ့တယ်မလွတ်လပ်တော့ဘူးနော်တခါလိင်ပြီးတဲ့လူကဒီလိင်တာမပွားအောင်ထက်ခါထက်ခါထက်ခါထက်ခါလိင်ရတယ်နော်လိင်တဲ့လူကစိတ်အေးချမ်းမှုမရှိဘူးစိတ်ကြည်လင်တန်ရှင်းမှုမရှိဘူးအဲ့ဒီစိတ်အေးချမ်းမှုစိတ်ကြည်လင်တန်ရှင်းမှုမရှိလို့ရှိရင်အသိဉာဏ်မတက်ဘူး။လိန်တဲ့လူကကိုယ့်ကိုယ်လိန်မှန်းသိနေပြီးတော့ကိုယ့်ကိုယ်ကလေးစားမှုလည်းမရှိဘူး။ငါဟန်လို့နေတာငါလိန်နေဆိုတာသိတဲ့အကြောင်း तू ကဘယ်အလုပ်ပဲလုပ်လို့ whole heartedly လုပ်လို့မရဘူး။နော်။လိန်နေတဲ့အထက်မှာနော် whole heartedness ကမရှိဘူး။ရာဂလုံးကြီးစိတ်ရောကိုယ်ပါလို့ပြောချင်မရှိဘူး။စက်ဆိုင်ရင်းမှာဟန်လို့နေကြည့်ဘယ်လို့မှ whole hearted မဖြစ်နိုင်ဘူး။တရားထုတ်တာမှလိန်ကြည့်ဘယ်လိုမှဟုတ်ဟာတည်းလို့လို့မရဘူးနော်အဲ့တော့အထူးအဖြင့်ဒီတရားထုတ်တယ်ဆိုတာတကယ့်ကိုရိုးရိုးသားသားစိတ်ရောကိုယ်ပါစိတ်ပါလက်ပါလုံမှပဲတကယ်ချစ်တဲ့ရောက်တိုးတက်မှုဖြစ်နိုင်တယ်ဟုတ်ဟာတည်းကမလုံလို့ရတော့နည်းနည်းပါပါအပေါ်ရန်တတိတမာရီလောက်တော့ရရင်ရမယ်တကယ်လေးနဲ့တဲ့အစင်မြင့်တဲ့တတိတမာရီဉာဏ်ပညာမရနိုင်ဘူးအဲ့တော့နည်းနည်းပါပါရနိုင်တယ်ဆိုတာဘာလို့ပြောလဲဆိုတော့အဲ့ဒီမယူသားတာမယူသားဘူးလို့ပြန်သိနေတာကတတိတမျိုးပဲဒါတော့ရပါတယ်ဒေါသဖြစ်နေတာဒေါသဖြစ်နေတယ်လို့ပြန်သိနေလည်းပဲ တတိတမျိုးဖြစ်နေတဲ့ကြောင့်သူ့မှာတတိတမာရီနည်းနည်းတော့ရှိတယ်နော်ဒီတဲ့အစင်းမြင့်တဲ့ဘက်ကတော့တွားရအောင်ပါဒါကြီးကိုကြော်ပြီးတော့တွားရအောင်ပါနော်ကြော်သွားမှဆိုတာကတော့သူ့ကိုမတွေ့အောင်ရှောင်သွားမှပြောတာမဟုတ်ဘူးနော်သူ့ကိုတိပြီးတော့ဖြတ်တန်းသွားရမှာအဲ့တော့တကယ်ထိတိရောက်တရားအားထုတ်ခြင်းလဲဆိုတော့အဲ့လိုကိုယ့်ကိုယ်ကိုပြန်စမ်းစစ်ပါငါ့မှာရိုးသားမှုတကယ်ရှိတယ်လားတရားထိုင်ပြီးဆိုတာနဲ့နေနေငါဘာဖြစ်လို့တရားထိုင်တာလဲငါတကယ်ကိုရိုးရိုးသားသားဒီခန္ဓာရဲ့ရုပ်သဘောနာမ်သဘောပရမတ်သဘောတွေကိုဒီခန္ဓာရဲ့အိစ္ဆဒုက္ခအနတ္တကိုလည်းလက္ခဏာ3ပါးသဘောတွေကိုတကယ်သိကျင်လို့တရားထုတ်တာဟုတ်တလားအဲ့ဒါကိုသိချင်ကြည့်ပါနော်ရိုးရိုးသားသားတကယ်အထုတ်မှဆိုရင်တော့မှန်မှန်တော့တိုးတက်သွားမှာပါပဲနော်နှေးတာနဲ့ညံတာပဲကြွားတယ်တိုးတက်မှုကတော့တကယ်ရှိပါတယ်နော်အခုတိတဲ့တပည့်တွေဒကာတွေမတွေအများကြီးရှိတယ်တချို့ကချက်ချင်းကြည့်မယ်ဆိုရင်တော့တိတ်မတိုးတက်ဘူးနော်ဒါပေမဲ့6လလောက်ကြာတဲ့အခါပြန်ကြည့်ရင်သူအများကြီးတိုးတက်တယ်တနည်းလောက်ကြာလိုက်ခါကြည့်နောက်နည်းနည်းတိုးတက်သွားပြန်နောက်ထပ်6လလောက်ကြာလိုက်ခါပြန်ကြည့်နောက်တစ်ခါနည်းနည်းလေးတိုးတက်နေပြန်နှစ်ရှည်လမြအထုတ်သွားလိုက်ခါမှာသူ့မှာတိုးတက်မှုကမှန်မှန်လေးရှိနေတယ်နော်အဲ့တော့အမြဲတမ်းမှန်မှန်ကန်ကန်အားထုတ်နေလို့ရှိရင်မှန်မှန်ကန်ကန်လေးတော့တိုးတက်နေမှာပဲအဲ့ဒါကိုသဘောပေါက်ဖို့လိုတယ်နော်ရည်ရှည်စွဲကောင်းကောင်းနဲ့မှန်မှန်ကန်ကန်အားထုတ်ဖို့ Without honesty nothing is အတုဆိုတာတကယ်ရှိတာမဟုတ်ဘူးဘာမှမရှိဘူးအဲ့ဒါကြောင့် I make honesty my divine power ဆိုတဲ့စကားလည်းပဲအင်မတန်နည်းနည်းပါဆက်ဆံရေးမှာယုဒမှုရှိတဲ့လူကအင်မတန်အင်အားရှိပါတရားမှာလည်းပဲယုဒမှုရှိတဲ့လူကအင်မတန်အင်အားရှိတယ်ယုဒမှုရှိရင် whole hearted ဖြစ်တယ်နော်နောက်တစ်ပိုက်က I have no friends နမမိတ်ဆွေတငယ်ချင်းအပေါင်းအသင်းမရှိဘူးအဲ့တော့လူရလူဖြစ်လာရင်တကယ်ချင်းအပေါင်းတဲ့အနေနဲ့များတော့ရှိကြစမြဲပါเนาะအထူးသဖြင့်တရားအထုတ်လို့ဆိုရင်ကလျာဏမိတ်တာတရားအထုတ်ကိုအထုတ်ပဲမိတ်ဆွေတွေအများကြီးရှိပါတယ်เนาะအင်တန်တန်မှုရှိတဲ့မိတ်ဆွေတွေပါဒါပေမဲ့သူကပုဂ္ဂိုလ်သဘောဆန်တဲ့မိတ်ဆွေကိုပြောတာမဟုတ်ဘူးเนาะတရားသဘောဆန်တာကိုသူကပြောချင်တာဘာလို့ပြောလဲဆိုတော့ I make my mind my friend ငါဟာငါစိတ်ကိုမိတ်ဆွေဖြစ်အောင်လုပ်ထားပါတယ်အင်မတန်လှပတယ်အင်မတန်လေးနက်တဲ့စကားပါဘူးကိုယ်စိတ်ကကိုယ်မိတ်ဆွေနည်းနည်းလေးစဉ်းစားကြည့်လိုက်စမ်းကိုယ်စိတ်ကကိုယ်မိတ်ဆွေဖြစ်နေဘလောက်ကောင်းတယ်ဘလောက်ပြောစရာကောင်းတယ်နော်အဲ့တော့ဒီစကားကိုအခြေခံပြီးတော့စန့်ကျင်ဘက်ကိုတွေးကြည့်စမ်းပါလူတော်များများတွေကိုယ်စိတ်ကကိုယ်မိတ်ဆွေမဖြစ်ဘူးနော်တချို့လူတွေအတွက်ဆိုရင်ကိုယ်မိတ်ဆွေကကိုယ်စိတ်ကကိုယ်ရန်သူဖြစ်နေတယ်နော်ဘုရားဆရာဖြစ်တဲ့ဇေယျတေကိုရောက်ခဲ့တော့ကအဲ့ဒီမှာတရားဟောခဲ့တာပရိသတ်ကတော့ဘာသာမျိုးမျိုးပါဝင်နေတာအတွက်ဖြစ်တဲ့အတွက်ကြောင့်အများနဲ့ကိုက်ညီနဲ့အကြောင်းအရာမျိုးကိုရွေးပြီးတော့ဟောခဲ့တာအဓိကဘလို့ထားခဲ့လဲဆိုတော့ကိုယ့်ကိုယ်ချစ်တတ်ဖို့နော်ကိုယ့်ကိုယ်ကိုမိတ်ဆွေဖြစ်နေထားနိုင်ဖို့ကိုယ့်စိတ်ကိုယ်ကိုမိတ်ဆွေဖြစ်နေထားနိုင်ဖို့ဆိုတာဟောခဲ့ရနော်အဲ့တော့ဒီလိုမျိုးရေးစေဝါအစရှိတဲ့မကောင်းတဲ့ဒုစရိုက်မှုတွေကိုဟိုရေရှည်လုပ်နေတဲ့လူတွေပေါ့နော်တခါတရံတော့ကုထုဇဉ်တို့တဘာဝမလုပ်တင်တာတွေတော့လုံးမမှန်ပါဘူးနော်ဒါတော့မလျှော်နိုင်ဘူးသောတာပန်တော်မှအကုသို့မကင်းသေးပါဘူးနော်သို့တော့ဒီလောက်ဆူဆူဝါးဝါလုံလုံကဲကဲဖြစ်လာရတာဆိုတာကြတော့မကောင်းတော့ဘူးနော်အဲ့တော့ဒီလိုလုပ်တဲ့လူကကျမ်းမာရေးထိခက်သွားပြီပတ်စံကုန်တယ်အလုတ်ကင်တွေပြတ်သွားတယ်ဂုံတိတ်ခါကြတယ်လူအတန်းဝဲရဲ့ဝိုင်းကျင်မှုကိုခံရတယ်အတန်းဝဲကသူ့ကိုဘာမှအယုံကြည်မရှိတော့ဘူးနော်နောက်ဆုံးတချို့ဆိုရင်မိဘတော်ရင်ဘဝနဲ့မောင်းချလိုက်တာအင်မတန်ချစ်တဲ့ဝန်းနဲ့လွယ်ပြတော့မွေးပေးလိုက်ရတဲ့အမေတော်မှလက်မခံနိုင်တော့ဘူးမင်းသွားတော့မင်းဒီမှာမနေနဲ့တော့စွန့်ပစ်လိုက်ရတဲ့အချိန်ကိုရောက်သွားတယ်နော်ကျမကြီးထိခိုက်နေမှာကဘူးအသိဉာဏ်မှာထိခိုက်တယ်အသက်လည်းတူသွားတယ်တချို့လည်းအသက်30ကျော်လောက်နဲ့ကြားလိုက်ရတယ်ငွေစီပါလုံလို့ပြေးသွားတယ်နော်တချို့ကျတော့အရက်တောက်တယ်နော်အရက်တွေတောက်တာများလုံးလို့အသေးကျွန်းတယ်အများကြီးဒုက္ခရောက်တယ်နော်အဲ့တော့ဒီလောက်ဆိုးသွားတဲ့အဖြစ်မျိုးကိုရောက်အောင်ဘသူကတိုက်တွန်းလို့လုပ်လိုက်တယ်ကိုယ်စိတ်ကပဲတိုက်တွန်းနော်ဒီအာယုံကိုဒီမတင့်တော်တဲ့ဒီမကောင်းတဲ့သဘောကိုသူသိလို့ချင်းမလားကိုကိုကိုချစ်လို့လောက်တာလားဆိုတော့မဟုတ်အာယုံကိုဆွဲလန်းလို့လောက်တာပါနော်ဆွဲလန်းတဲ့စိတ်ကချစ်တဲ့စိတ်မဟုတ်ဘူးချစ်တဲ့နဲ့ဆွဲလန်းတာတခြားစိတ်ပဲနော်အဲ့တော့အဲ့ဒါလို့တချို့လူတွေကကိုကိုကိုရန်သူလိုဖြစ်နေတယ်နော်သူတို့အမေးကြည့်မယ်ဆိုရင်တော့ကိုကိုချစ်ရလားလို့မင်းတော့ချစ်တယ်လို့ပြောမှာတကယ်တော့ချစ်ရမရောနော်အဲ့တော့ကိုစိတ်ကကိုကိုမကောင်းတာလို့ကိုတိုက်တွန်းနေရဆိုရင်အဲ့ဒီစိတ်ကရန်သူပဲကိုယ်စိတ်ကကိုယ့်ကိုကောင်းတာလို့ကိုတိုက်တွန်းနေရဆိုရင်အဲ့ဒီစိတ်ကမိတ်ဆွေပဲအဲ့ တော့ကိုယ်စိတ်ကအမြဲတမ်းလိုလိုပဲကိုယ်ကိုကောင်းတာလို့ကိုယ်ပဲကြိုက်တွန်းနေတယ်ဆိုရင်ကိုယ်စိတ်ကအမြဲတမ်းမိတ်ဆွေဖြစ်သွားပြီနော်အမြဲတမ်းကောင်းမှာနော်အဲ့တော့ကိုယ်စိတ်ကကိုယ်မိတ်ဆွေတကယ်ဖြစ်သွားပြီဆိုရင်အဲ့ဒီလူကတရားဘက်ကတော့တကယ်တုတ်တက်တော့မှကြီးပွားတော့မှာပဲအဲ့ဒီလူကစိတ်ချမ်းသာကိုချမ်းသာနေတော့လို့ရမှာကုံကုံပြောမယ်ဆိုရင်တော့ကိုယ်စိတ်ကကိုယ်မိတ်ဆွေရငယ်နှုံးကြီးတကယ်ဖြစ်မယ်ဆိုရင်တရားကိစ္စနန်းဆုံးတဲ့အထိအောင်တော့ရောက်နိုင်ပါတယ်နော်အဲ့တော့ကိုယ်စိတ်ကိုပြန်ကြည့်ပါကြည့်ပြီးတော့ငါစိတ်ကငါရမိတ်ဆွေလားရန်သူလားဆိုတာကိုမြင်အောင်ကြည့်လိုက်ပါနော်မိတ်ဆွေဖြစ်နေတော့အဲ့ဒီမိတ်ဆွေလေးကိုဆက်ပြီးတော့ထင်းသိမ်းထားပါနော်ကုသိုလ်စိတ်တွေကောင်းတဲ့စိတ်တွေကိုပွားနေအောင်အများအားကြိုးစားပါအဲ့ဒီရန်သူဖြစ်နေတော့သူ့ကိုပြောလိုက်ပါမင်းကငါမိတ်ဆွေမဟုတ်ဘူးတွားတော့နော်အဲ့တော့ကိလေသာရဲ့သဘောကသူ့ကိုစိတ်အေးလက်အေးနဲ့ညံနဲ့ကြည့်လို့ရှိရင်သူနောက်ဆုတ်သွားပါတယ်ဒါစိတ်အေးလက်အေးနဲ့ညံလေးနဲ့ကြိတ်တက်ဖို့ပဲလို့သူ့ကိုဟိုအကြီးကျယ်တဲ့ကြီးတက်ခက်ကိုအတက်လို့ကိုမလိုပါဘူးကိလေသာအကြောက်ဆုံးဟာသူ့ကိုရန်လောက်တာကိုဟုတ်ဘူးကိလေသာအကြောက်ဆုံးဟာသူ့ကိုအေးအေးဆေးဆေးကြည့်တာနော်အခုလူတယောက်ကိုအေးအေးဆေးဆေးစိုက်ကြည့်နေမှဆိုရင်အကြည့်ခံရလို့ဘယ်နဲ့ရှင်းသွားတယ်နော်အဲ့ဒါလိုပဲကိလေသာဒရိလေးနဲ့ညံလေးနဲ့သူ့ကိုတေချာကြည့်နေမှဆိုရင်သူကြာကြာအကြည့်မကောင်းဘူးပြောက်သွားတယ်အဲ့တော့တပည့်ပြောက်ကိုမှားဘူးလားဘုလောဘဖြစ်တဲ့ကအဲ့လောဘစိတ်ကိုတေချာကြည့်ပါဒေါသဖြစ်တဲ့ကအဲ့ဒေါသစိတ်ကိုတေချာကြည့်ပါဆိုတော့သူကစာပြန်ရေးတယ်ရှင်ဘုရားလောဘစိတ်ကကြည့်လိုက်တော့အကြည့်မခံဘူးပြောက်ပြောက်သွားတယ်ကြည့်လို့မရဘူးတစ်ချက်ပဲကြည့်လို့ရတယ်တော့ပြောက်သွားတယ်နော်အဲ့လိုပဲဖြစ်တာပါပဲဆက်ကြည့်ပါအဲ့တော့ရန်သူကိုမိတ်ဆွေဖြစ်အောင်လုပ်တိုင်းအမှန်ကောင်းပါတယ်နော်အဲ့ဒီဖြစ်ပေါ်လာတဲ့လောဘဒေါသကိုပဲတေချာကြည့်ပြီးတော့ဒီလောဘဟာလိုချင်တဲ့သဘောတည်းပဲငါလိုချင်တာမဟုတ်ဘူးငါစိတ်မဟုတ်ဘူးစိတ်ကလေးတစ်ခုပဲအကြောင်းရှိလို့ဖြစ်လာတယ်အာယုံမှာနှစ်သက်တဲ့သဘောလေးဖြစ်တယ်သူ့ကိုပဲကြည့်ပြီးတော့ဒါဟာအနတ္တတရားပါလားဆိုတော့မြင်လိုက်လို့ရှိရင်သူ့စီကပညာရလိုက်တယ်ဟောကြည့်ပြီးတော့ပညာယူပါငါလောဘလို့ထင်နေရင်သူ့ကိုပဲရတာပိုခက်တယ်သူအင်အားပိုကြီးနေတယ်ဘာလို့လဲဆိုတော့ငါနဲ့တွဲမိနေတယ်ဟောကိလေသာရဲ့သဘောဟာငါနဲ့ပေါင်းစပ်မိရင်အာပို့ပြီးတော့ကြည်တတ်တယ်လို့နော်အဲ့တော့ငါရဲ့ဆိုတဲ့အဲ့ဒီဣရိတာဟာအတ္တရဲ့အကူကိုမရလို့ရှိရင်သူအာနေသွားတယ်နော်အဲကြောင့်ကိုလိုဘကုဒေါသလို့လို့ခေါ်ပြီးတော့တပည့်တော်ကဗျာလောဘဒေါသကြီးလိုက်တာစိတ်ပြက်လိုက်တာလို့အဲ့လိုမပြောပါနဲ့နော်အဲ့ဒီလောဘဒေါသကိုပဲပုဂ္ဂိုလ်မဟုတ်ဘူးတရားမဟုတ်ဘူးစိတ်ကလေးတစ်ခုပဲအကြောင်းရှိလို့ဖြစ်လာတယ်အဲ့ဒီဖြစ်နေမှန်းကိုတေချာသိလို့ရှိရင်ပြပါလိမ့်မယ်သူမရှိတော့နော်သူ့ကိုပြက်သွားအောင်တမန်တကာလုပ်လို့မရဘူးနော်လုပ်ခုလည်းမလုပ်ထို့သူပဲနော်ဒေါသဖြစ်လိုက်ရင်လည်းပဲအဲ့ဒီဒေါသကိုစိတ်အေးလက်အေးနဲ့တရားကြည့်ပါနော်ငါဒေါသဆိုတော့ကြည့်လိုက်လို့ရှိရင်ဒေါသကိုကြည့်လာနော်အဲ့တော့ဒေါသကငါနဲ့ပေါင်းမိလို့ရှိရင်အဲ့အဖို့ကြည့်မထင်းနဲ့မသိနေတဲ့ဖြစ်ကိုရောက်နေတယ်နော်အဲ့တော့တတိလေးထားလိုက်တော့စိတ်ကလေးထိတ်ကနေဖြစ်တဲ့နေမှာတခြားပြန်ကြည့်လိုက်စိတ်ကလေးတစ်ခုဖြစ်လာတယ်အာယုံပေါ်မှာမနှစ်သက်တဲ့စိတ်သဘောမကျတဲ့စိတ်စိတ်ဆိုးတဲ့စိတ်ဖြစ်လာတယ်လို့ကြည့်လို့ကြည့်ပြီးတော့ငါစိတ်မဟုတ်ဘူးနဲ့ကိုကဘေးကနေပွဲချီပြိတ္တသဘောမျိုးနဲ့ကြည့်နိုင်လို့ရှိရင်အဲ့ဒေါသအကုန်နော်အဲ့တော့ဘယ်လိုကြိတ္တဖြစ်ဖြစ်ငါနဲ့ပေါင်းမိရင်အာကြည့်တယ်ငါနဲ့မပေါင်းမိလို့ရှိရင်အာနေသွားတယ်အကြောင်းလောဘဒေါသကိုအနတ္တအဖြစ်နဲ့မြင်နိုင်ဖို့အင်မတန်ရည်ကြီးပါတယ်အနတ္တအဖြစ်နဲ့မြင်လို့ရှိရင်သူအားနဲ့ပြောနောက်ဆုတ်သွားမှာပါသူစီကပညာရလိုက်တယ်ဩဒါဟာလည်းအနတ္တတရားပါလားသူလည်းပဲမမြဲတဲ့သဘောပဲပညာရလိုက်တယ်နော်သူကကိုယ်ပညာပြီးသွားတာအဲ့လိုမြင်လို့ရှိရင်ကြာရင်အဲ့ဒီကိလေသာကိုတော့မှတနည်းအားဖြင့်ကိုယ်ဆရာလို့သဘောထားနေတယ်နော်သူကတို့ရဲ့ဆရာပဲနော်တို့ကိုပညာတွေပေးခဲ့တယ်ဘဝမှာတွေ့ရကျင်ရတဲ့အရာမှန်သမျှအားလုံးဟာသင်္ကန်းစာတွေပဲလို့ခုနပြောခဲ့တယ်နော်ဒီထက်ကပညာယူရမယ်ဆိုရဲဆိုတာပါတယ်နော်ဒါကြောင့်လောဘဖြစ်တဲ့အခါပညာယူပါဒေါသဖြစ်တဲ့အခါမှာလည်းပဲဒီထက်ကပညာကိုရအောင်ယူပါပညာရအောင်မယူလို့ရှိရင်အရှုံးဖြစ်သွားပြီနော်ပညာရအောင်ယူလိုက်လို့ရှိရင်အရှုံးမရှိဘူးအမျက်ထွက်တာနောက်တစ်ပိုက်က I have no enemy ငါမှာရန်သူမရှိဘူး အဲ့တော့လောကသဘာဝနော်ချစ်တဲ့သူရှိတယ်လို့မုန်းတဲ့သူလည်းပဲရှိပါတယ်နော်မြတ်စွာဘုရားမှာရောယန္တူမရှိခဲ့ဘူးလားရှိခဲ့တယ်နော်အဲ့မြတ်စွာဘုရားတောင်းမှယန္တူရှိခဲ့တာဆိုတော့တာမန်လူတွေနေနေဘယ်နဲ့နေလဲရှိမှဧကမုစ္ဆာကနော်တိုးတော်လဲသူကအမတန်လေးနဲ့တရားတော်ဆန်တဲ့အကြောင်းအရာကိုပြောနေတာဆိုတော့တက်ရှိပြင်ပကယန္တူကိုသူမဆိုလို့ဘုရားကသူပြောမလဲဆိုတော့ I make carelessness my enemy အမတန်လေးနဲ့တဲ့စကားပေါ့နော်လူတွေအတွက်ကြောက်เสียအကောင်းဆုံးယန္တူကဘာလို့လဲဆိုတော့တတိမပါညံမပါပော့ပော့တန်တန်ဖြစ်တယ်လို့ပြီးစလွယ်လောက်တဲ့သဘောအဲ့ဒါကြောက်เสียအကောင်းဆုံးယန္တူဘဝကိုညံဖျင်းသွားစေတဲ့အရာတွေမှာ तू ကထိတ်ဆုံးကနေပါနေနော်တတိမပါညံမပါဖြစ်တယ်လို့လောက်တဲ့အဲ့ဒါအဆိုးဆုံးပါပဲเนาะအဲ့တော့တတိမပါတာညံမပါတာကိုတရားစကားလုံးပါဠိစကားလုံးနဲ့သုံးပြီးတော့ပြောမယ်ဆိုရင်ဘယ်လိုပြောမလဲအဝိဇ္ဇာမောဟပမာဒเนาะတတိနဲ့ညံနဲ့ပါပြီဆိုရင် तू ကဝိဇ္ဇာတိမှုဖြစ်သွားပြီเนาะအဲ့တော့เนาะအမောဟအပမာဒအဲ့လိုဖြစ်သွားပြီเนาะအဲ့တော့တတိမရှိခြင်းဟာညံမရှိခြင်းဟာအကြီးမားဆုံးညံတယ်အဲ့တော့ရှေ့ကနေတတိကအရင်သွားမှာတတိကောင်းလာလို့ရှိရင်ညံလိုက်တယ်နော်တတိကရှိရမသွားဘဲနဲ့ညံမဖြစ်နိုင်ဘူးတတိမပါဘဲနဲ့ညံမဖြစ်နိုင်ဘူးအဲ့တော့သဘောပေါက်ဖို့အရေးကြီးပါတယ်အဘိဓမ္မာတွေဘာတွေသင်ပွေးလူစိန်ပို့ပြီးတော့နားလည်နိုင်ပါတယ်စိတ်နဲ့စေတသိက်ရှင်တဲ့သဘောတွေရှိတယ်နော်စိတ်တစ်ခုမှာစေတသိက်ပေါင်း30ကျော်လောက်ရှိတယ်အဲ့ဒီစိတ်စေတသိက်ရှင်ရှင်ပုံတွေကိုတခါတော့ဒီပုံပုံစိတ်ရှိလက်ရှိနဲ့လူတရားလောက်ရှိတဲ့ဇာယကြီးတစ်ခုဆွဲလိုက်တယ်နော်စိတ်ဒီအားလုံး190တဘာလုံးရေးလိုက်တော့စိတ်သိ52ပါးကိုဘောကနေတူတန်းထားလိုက်တော့ဘယ်စိတ်မှာဘယ်စိတ်ရှင်နေဆိုတာကိုဟို circle လေးတွေစဝိုင်းလေးတွေနဲ့မှတ်မှတ်မှတ်မှတ်ပြောဇရာကုတ်ကိုဖြည့်ပါလားမျက်စိနဲ့တခြားကုတ်ကုတ်ကုန်းကြီးမြင်ရအောင်လို့ရက်တော်ကြားပါတယ်အဲ့ဒီဇရာကုတ်ကြီးကိုလောက်ရတယ်ဒါပေမဲ့အဲ့လိုလောက်ပြီးကြည့်ရတဲ့ကစိတ်စိတ်သိရှင်ပုံကမျက်စိထဲမှာပို့ပြီးတော့မြင်လာတယ်ဘယ်စိတ်မှာဘယ်စိတ်သိတွေရှင်နေဆိုတာမြင်တော့တခြားကြည့်ရတော့တတိမရှင်တဲ့စိတ်မှာပညာလုံးဝမရှင်တာတွေ့ရတယ်နော်တတိမပါရင်ညံမဖြစ်ဘူးနော်အဲ့တော့ဘဝရဲ့အည်သေးကိုကောင်းစေတာအတိညာပဲနော်အဲ့တော့ဘဝရဲ့အည်သေးကိုပြက်သွားစေတာအတိညာမရှိခြင်းပဲနော်အဲ့တော့သူတို့ဖြစ်ဖို့ဆိုတာကဒီအတိညာဖြစ်ဖို့ဆိုတာကတတိရှိမှဖြစ်တယ်နော်အဲ့တော့တတိမပါညာမပါပုံပေါ်တဏ္ဏလုတ်ပြီးဆိုရင်ဒိဋ္ဌိနဲ့အတိညာဘယ်လိုမှမရတော့ဘူး life ရဲ့ quality တစ်ခုစလုံးအောင်ကြာသွားနေတာနော်ရုပ်ပိုင်းမှာကြာသွားရင်နော်အခုတချို့လူငယ်လေးတွေတတိမပါညာမပါဝိရိယမရှိပါမရှိနဲ့ဟိုအချင်းဖြုံးနေကြတာတွေ့ရတယ်။သူတို့ရဲ့ဘဝအရေးတွေ့ရညံ့တော့မှာပဲ။ဘာဘူးမှလေးလေးဆက်စားသူတို့မလုပ်တော့ဘူး။အားလုံးကမဆိုလိုပါဘူးနော်။နှမျောလို့လည်းပြောတာပါအပြစ်တင်ရှုံ့ချနေလို့မဟုတ်ပါဘူး။ကိုမိုးကကိုကိုတိုင်လည်းပဲငယ်ရကြည့်လာလို့ကိုကိုတိုင်လည်းပဲတက်ကတူကျောင်းနေခဲ့တယ်။ငယ်တော့ကိုကိုတိုင်လည်းပဲရမှန်းချက်တွေအများကြီးထားခဲ့တယ်။လုပ်ခဲ့တယ်။အဲတော့သူတို့ဘဝကလည်းပဲဖြစ်တာကိုလုပ်ပြီးတော့ကြီးပွားစေချင်တယ်။မဖြစ်တာကတော့ထားလိုက်ပါနော်။အချင်းနေရလုံးလုံးမဖြစ်တာတွေအများကြီးရှိပါတယ်။သို့တော့ဖြစ်တာကိုရှာပြီးတော့လုပ်မယ်ဆိုရင်လုပ်เสียရည်အများကြီးပါအချိန်ပို့ဆိုတာလုံးဝမရှိပါဘူးအခုတော့ကြည့်ရတာအချိန်ကြီးပို့နေတယ်ဘာမှလုပ်เสียရမရှိဘူးသူဖြစ်နေတယ်ငမျောလိုက်တာပေါ့နော်အဲ့တော့အဲ့ဒါလို့ပော့ပော့တန်တန်အချိန်ဖြုံးနေတာအင်မတန်ကြောက်เสียရကောင်းပါတယ်ဆိုတော့နားလည်ဖို့သိအရေးကြီးပါနောက်တစ်ပိုက်က I have no armor armor ဆိုတာတန်ကြက်ကအင်းကြီးပါရန်သူတွေကကိုယ်ကိုဓာတ်နဲ့ဆလံနဲ့ထိုးလို့မရအောင်ထိုးရင်မထိအောင်အကွယ်ပေးထားတဲ့အင်ဂျီကို armor လို့ခေါ်တယ်နော်အဲ့တော့သူ့မှာတန်ကြက်ကအင်ဂျီမရှိဘူးဆိုတော့ရုပ်ပိုင်းသဘောဆန်တဲ့တန်ကြက်ကအင်ဂျီသူ့မှာမရှိဘူးဘာကူများသူက armor ဖြစ်နေတန်ကြက်ကဖြစ်နေတင်စားပြီးပြောတော့မလဲ I make benevolence my armor နာဟာသူတစ်ပါးအကျိုးကိုလိုလားတယ်ဆိုတော့သူတစ်ပါးကောင်းကျိုးကိုလိုလားတဲ့စိတ်ကိုပဲတန်ကြက်ကအင်းကြီးတခွဲလှုပ်ထားပါလေတဲ့နော်သူတပောက်မှာမေတ္တာကုဏထားတယ်သူတပောက်ကိုကောင်းစေချင်တယ်နော်အဲဒီဘုံဘုံကလည်းပဲတချို့တပည့်တွေကဓမ္မတွေကဟိုအထူးတပည့်ခီးဝေးကိုတွားเสียရှိတဲ့ကံနော်ဟိုနိုင်ငံခြားလူကတော့တွားเสียရှိတဲ့ကံမှာသူတို့လာပြောကတော့ပြောသူတို့မေးတယ်အန္တရာယ်ကင်းအောင်ဘာလို့ဆောင်ရမလဲနော်ဘယ်လိုလုပ်ရမလဲမေးတယ်နော်ရုပ်ဝတ္ထုဖြစ်နေဆောင်ထားเสียရတော့အေးเสียရဘုံဘုံမှာဘာမှမရှိပါဘူးဟိုဒီဘုံဘုံရဲ့သဘောထားကပြင်ပဘယ်ဟာကူမှအာမကိုအကူအညီလိုတဲ့ခါမဲ့ဆွေကြီးရတာအကူအညီယူတယ်နော်စိတ်ပိုင်းဆိုင်ရာ psychologically dependent ဘာဘုံမှာမှမဖြစ် physically တော့ dependent ဖြစ်တယ်နော်ဒီ dependent ဖြစ်တာလည်းမျိုးခွဲခြားတော့နားလည်ဖို့အရေးကြီးတယ်နော်ရုပ်ပိုင်းအဖြစ်ကိုယ်မှာလိုအပ်တာကိုသူသားကကုညီတဲ့ထောက်ပံ့တဲ့နေမကောင်းဖြစ်တဲ့ကပြုစုပေးတယ်ဒါတော့လိုအပ်ပါတယ်နော်ဒါပေမဲ့စိတ်ပိုင်းအဖြစ်တော့ဘုသူ့ဘာမှမအားကိုးမှုမရှိဘူးသူ့ကိုဘာမှ dependent ဖြစ်တာမရှိဘူးအဲ့ဒီ independent ဖြစ်တာကိုပဲငယ်ရဲအမှန်တန်နှစ်သက်တဲ့သဘောကြာနော်ဟိုဘုရားဟောလို့မှရှိတယ်အတ္တဟိအတ္တနောနာထောမိမိကြည်လာရင်မိမိအတွက်ကိုယ်ကိုယ်ရာအထာယာဆိုတဲ့စကားကိုအမှန်တန်လေးလေးနက်နက်အမှန်တန်နှစ်နှစ်ချက်ချက်ယင်ထဲမှာသိမ့်ပိုက်တာဒီတိုင်းပဲနေတာပဲနော်အဲ့တော့တပည့်တွေကအဲ့လိုပဲခီးဝေးကိုသွားမယ်ခါမျိုးမှာဘာများအန္တရာယ်ကင်းအောင်လုပ်ရမလဲလို့လာမိတဲ့ဘုံဘုံပြောလို့ရှိတာကတော့တတိနဲ့မေတ္တာကိုဆောင်ထားပါအမြဲတမ်းကိုယ်နဲ့မကွာထားပါဘူးတတိနဲ့မြတ်တာနော်ဒီတတိဆိုတာမှလည်းပဲသူကအစ်အမျိုးမျိုးသူ့အတိတ်တွေကိုစဉ်းစားလို့ရတယ်နော်လောကီကြီးသွားရည်လာရင်မှတတိထားဖို့လေဒါလည်းပါပါတယ်နော်ကိုယ်ခန္ဓာမှာဖြစ်နေတာကိုယ်စိတ်မှာဖြစ်နေတာကိုသိဖို့ဒါလည်းပဲတတိထုဆိုတာမှပါတယ်နော်ဒီနှစ်ခုစလုံးကိုဆိုတာပါအဲ့တော့သူတစ်ပွားပေါ်မှာတကယ်အကျိုးကိုလိုလားတဲ့ငူးညံ့တဲ့စိတ်ကိုထားပါကိုကတကယ်ကိုရိုးရိုးသားသားဖြူးဖြူးစင်စင်မြတ်တာစိတ်ကိုထားနိုင်မယ်ဆိုရင်တော်တော်များများလူတွေကကိုယ်မှာမေတ္တာကုဏကိုပြထားလာတာတွေ့ရတယ်တခါတလေကိုယ်ကိုရံလို့ချင်တဲ့ပြောမှာစိတ်ပြေသွားတယ်ညာမလို့တော့အဲ့တော့ဘုံဘုံတို့လည်းပဲနေရာနှံ့ပြားကိုရောက်တဲ့တွားတယ်တချို့တခါတလေအမတန်ခေါင်းနဲ့တွဲရတောင်းတယ်မှလည်းနေခဲ့ရဘူးပါလေအန္တရာယ်ရှိတဲ့နေရာတွေမှာနေခဲ့ရပါမယ်ဘာအန္တရာယ်မှတခါမှမကြုံခဲ့ရဘူးပါနော်အဲ့တော့ကိုယ်ကိုချစ်တဲ့ခင်တဲ့သူတွေများများရှိရင်ကိုယ်ကလည်းသူ့ဘုံမှာချစ်ခင်မှုမေတ္တာကုဏကိုတကယ်ထားနိုင်မယ်ဆိုရင်ကိုယ်ပြတော့လုံးချုံပါတယ်မေတ္တာကတကယ်လုံးပါလေနော်။တဏ္ဍာကုန်ကြီးဘလောက်ပဲဝတ်ထားဝတ်တာ။ तू က24နိုင်လုံးတော့ဝတ်မထားနိုင်ပါဘူး။နော်။အလစ်မှာရန်သူကလုံးမှာဆိုရင်ခါမှာပါပဲနော်။သို့တော်လည်းပဲမေတ္တာထားရင်တော့အန္တရာယ်ကင်းတယ်လုံးချုံတယ်ဆိုတာမှန်တယ်နော်။တတိမဲ့နေမယ်ဆိုရင်လည်းပဲအန္တရာယ်တော်တော်များများကင်းပါလေလုံးချုံတယ်ဆိုတာမှန်တယ်နော်။သို့တော်မြတ်စွာဘုရားကရန်သူကင်းတယ်လား။မကင်းဘူးနော်။ဖြစ်နေတယ်နော်အမတန်ကိုကလုတ်ခဲ့တဲ့အကုသို့ဝေချွေရှိခဲ့ရင်ပေါ့နော်အဲ့လိုဆိုရင်တော့ခံရမယ်ဆိုရင်လည်းပဲမတက်နိုင်ဘူးခံလိုက်ဖို့ပဲနော်တကယ်တတိမမေတ္တာနဲ့နေမယ်ဆိုရင်တော့တုံးတောက်အန္တရာယ်မဖြစ်ပါဘူးဒါကြောင့်ကိုမေတ္တာကိုပဲလုံခြုံတဲ့တန်ချက်ကအင်းကြီးလိုသဘောထားပြီးတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာကိုယ့်ရဲ့မေတ္တာကိုပဲ feel သဘောမျိုးအနေနဲ့နေမယ်ဆိုရင်တမျိုးခံစားရပါလိမ့်မယ်အဲ့ဒါလည်းစဉ်းစားစစ်ရှင်နော်စိတ်ဖြစ်လာရင်စိတ်မှလည်း feel ဆိုတာရှိတယ်နော်အဲ့ဒါသဘောပေါက်နိုင်တာတရားထုတ်လို့ဆိုပိုသဘောပေါက်တယ်ဟိုအချို့ဆရာတော်ကြီးတွေစိတ်အင်မတန်ကြည်လင်အေးချမ်းဆိုတော့တမာတိအင်မတန်ကောင်းတယ်နော်သူတို့အနာကိုရောက်သွားရင်ကိုယ်စိတ်ကလည်းပဲအေးချမ်းဆိုတော့ငြိမ်သွားတာမျိုးခံစားဘူးခဏခဏခံစားရဘူးပါတော့ဘာလို့လဲဆိုတော့သူတို့ရဲ့မြစ်တာ feel နော်သူတို့ရဲ့တမာတိသူတို့ရဲ့အေးချမ်းမှု feel တဲ့ကိုသူရဲ့ချက်ကွင်းတဲ့ကိုပေါ့ရောက်သွားတာနော်တလဲဆက်ကွလို့ပါလေ။အဲ့လိုပဲကိုကမေတ္တာကိုပွားနိုင်မယ်ဆိုရင်ကိုစိတ်ထမှာတကယ်မေတ္တာစိတ်ကြီးဖြစ်နိုင်မယ်ဆိုရင်ကိုခန္ဓာကိုယ်မှာပတ်ဝန်းကျင်မှာကိုပဲမေတ္တာ feel လာဖြစ်နိုင်တယ်။အဲ့ဒီထက်မှနေရရင်စိတ်ကလည်းလုံခြုံအေးချမ်းနော်။နောက်တစ်ပိုက်က I have no castle ။ငါ့မှာရဲတိုက်ကြီးမရှိပါဘူး။ရဲတိုက်ကြီးဆိုတာကထူထဲခိုင်ခန့်တဲ့အဆောက်အဦကိုရန်လူတွေကျူးကျော်ပြတ်ဝင်ရောက်လာလို့မရအောင်ခိုင်ခိုင်မာမာဆောက်ထားတဲ့အဆောက်အဦကိုခေါ်လာတယ်နော်။ရှေးတုန်းကဆောက်ထားတဲ့ရဲတဲ့ကြီးတွေမြင်မှုမှာပါ။အင်မတန်ဒုက္ခောင်းတယ်။တလန်လောက်တို့ရှိရှိနော်။ဟိုတကားပေါက်တွေကိုတန်တကားကြီးတွေတတ်ထားတယ်။ဟိုအောက်ဆုံးမှာဆိုရင်တကားကတပေါက်တည်းရှိတယ်။ဟိုအထက်မှာဆိုရင်တော့ပတင်းပေါက်လေးတွေတူတူလေးတွေပဲနည်းနည်းပဲရှိတယ်နော်။ဟိုအင်မတန်ပစ္စည်းဥစ္စာဂုံရှိတဲ့လူတွေသူတို့မှလည်းပဲရန်ကလည်းအင်မတန်များတာ။ရန်များတော့သူတို့ကအဲရဲတဲ့ကြီးမှာနေရမှာပဲ။စိတ်ကနဲ့လုံခြုံမှုရှိစကရဖြစ်တယ်နော်ကိုယ့်စိတ်ထဲမှာစကရဖြစ်ဖို့လုံခြုံဖို့အတွက်ကိုရဲတဲ့ကြီးထဲမှာသူတို့နေရတယ်နော်အဲ့တော့ဒီပုဂ္ဂိုလ်ကတော့သူ့မှာရဲတဲ့ကြီးမရှိပါဘူးဘာရှိတယ်လဲဆိုတော့ I make immovable mind my castle immovable mind နော်ချွေလို့မရတယ်လှုပ်လို့မရတယ်တည်ငြိမ်ခိုင်ခန့်တယ်စိတ်နော်ဟောပြောပြောလိုက်တော့တမာတိတတိငြိမ့်လည်းပဲဓမ္မာရီပါပဲเนาะအဲ့တော့အင်တန်အားကောင်းတဲ့တတိဓမ္မာရီကိုပဲရဲတိုက်ကြီးတစ်ခွေလို့ပြောသူနေပါတယ်เนาะကိလေသာရန်တူဝင်လာလို့မရဘူးဒီရုပ်ပိုင်းဆိုင်ရာအုပ်နဲ့ကြောက်နဲ့တန်နေနဲ့စောက်ထားတဲ့ရဲတိုက်ကြီးကတော့ ဟိုပုဂ္ဂိုလ်ဆန်တဲ့ပြင်ပရန်သူကိုကာကွယ်ရနော်အခု तू ပြောနေတာတော့ကိလေသာရန်သူဝင်မလာအောင်ဘာနဲ့ကာကွယ်လဲဆိုတော့သတိတမာတိပဲနော်ဟိုပညာဉာဏ်ကြီးလာရင်လည်းပဲကြီးတယ်လို့ပညာလည်းကာကွယ်ပေးပါတယ်နော်အော်အင်မတန်လေးနဲ့တဲ့အင်မတန်လှပါတဲ့သင်္ဆာမှုဖြစ်ပါတယ်ပြင်ပကရန်သူထဲကိလေသာရန်သူကကြောက်เสียကိုကောင်းပါတယ်ကိလေသာရန်သူကြောင့်အကုသိုလ်မကောင်းမှုကိုလုံးမကြတာအကုသိုလ်မကောင်းမှုကိုလုံးမပြီးဆိုလည်းပဲသူကတော့အကျိုးပေးမှာပဲ You cannot run away from your karma. ကိုယ်ကံကိုကိုယ်လွတ်အောင်ထွက်ပြေးလို့ရှောင်လို့မရဘူး။အကျိုးပေးနေတဲ့ကပြီးမှာပဲစိတ်နဲ့တန်တယ်လို့ဖြစ်တယ်။ဘဝဆိုတာစိတ်နဲ့တန်တယ်လို့ဖြစ်တာပဲ။မကောင်းတဲ့စိတ်ဖြစ်မြင်တော့အဲ့ဒီမကောင်းတဲ့အကျိုးကပေးတာပဲနော်။အဲ့တော့ကိုယ်စိတ်ကိုကိုယ်စောင့်ကြည့်ပါ။ကို့မှာစိတ်နဲ့သဘောထားအသိဉာဏ်တွေးကိုမှန်ကန်သွားပြီးဆိုကို့ဘဝတစ်မျိုးအစဉ်ပြေးသွားတယ်။ကိုယ်လောကကြီးတစ်ခုလုံးပြောင်းသွားတာ။ကောလောကကြီးကိုပြောင်းပြစ်ချင်တယ်ဆိုရင်ကိုယ်စိတ်ကိုကိုကြည့်ပြီးတော့ကိုယ်စိတ်ထဲမှာရှိနေတဲ့လွဲနေတာမှားနေတာမသိတော့တာကိုပြင်လိုက်ပါအမှန်တော့သိချာမြင်တယ်ဆိုရင်ကိုပဲသူ့အတူတူပြင်သွားပါလေအဲ့ဒါကိုကတော်တော်လေးအားရစရာကျင်နေစရာကောင်းပါလေတကယ်တည်တည်ချာချာမြင်ရင်ပြင်တယ်ဆိုတဲ့သဘောကအလိုလျောက်ဖြစ်လာတယ်နော်အဲ့တော့ကို့အမှားတွေကိုကိုကြည့်ပြီးတော့ပြင်ပြီးတော့နေသွားတာဘဝမှာကျင်နေစရာအကောင်းဆုံးလုပ်ပါအားရစရာအကောင်းဆုံးလုပ်ပဲနောက်တစ်ပိုက်ကိုပြောမယ် I have no soul SWORD soul ငါမှာတရှိမရှိပါဘူးเนาะရှိတုံးကသူရဲကောင်းကြီးတွေကခါမှာတရှိကြီးတွေချိန်ထားလိမ့်ရှိတယ်သူရဲကောင်းရဲ့လက်နဲ့သူတွားလေရမှာတရှိကြီးပါမှာဘာဖြစ်လို့ဆိုတော့သူ့မှာရန်သူကရှိနေတာရန်သူလာပြီးဆိုရင်ကိုရန်သူမှာလည်းတရှိပါမှာပဲအဲ့တော့သူ့တရှိကြီးသူထုတ်တော့ပြန်တိုက်ခိုက်သူ့ကိုသူကာကွယ်တယ်เนาะရန်သူလည်းပဲသူတတ်ပြစ်တယ်အဲ့တော့သူ့မှာတော့အဲ့လိုရုပ်ပိုင်းဆန်တဲ့ဒရှိကြီးမရှိပါဘူး။ဘာရှိတယ်လဲဆိုတော့ I make absence of self my soul ။ငါဟာအတ္တမရှိခြင်းကိုပဲလက်နဲ့ဖြစ်နေဒရှိကြီးဖြစ်နေလွတ်ထပါလေ။အတ္တမလူတွေကတော့ရုပ်ပိုင်းဆန်တဲ့ဓာတ်ကိုလက်နဲ့ဖြစ်နေသုံးမယ်။ဘုခေဆိုရင်တဏှတ်ကိုလက်နဲ့ဖြစ်နေသုံးမယ်။သူကတော့သူတော်ကောင်းဖြစ်တဲ့အတွက်ကြောင့်အတ္တမရှိခြင်းကိုပဲလက်နဲ့ဖြစ်နေသုံးပါလေ။ဘယ်လိုရန်သူဘယ်လိုအခက်ခဲဘယ်လိုလောကဓာတ်နဲ့ပဲတွေ့တွေ့အနတ္တအမြင်နဲ့ကြည့်လိုက်လို့ဆိုရင်အဲ့ဒီလောကဓာတ်ကဘာမှအတိတ်မရှိတော့ပျောက်သွားတာမြင်လိုက်တဲ့ဉာဏ်ကတော့အတိတ်ပဲရှိတယ်အဲ့ဒီလောကဓာတ်ကတော့ဘာမှအရေးမကြီးတော့နော်အဲ့တော့ဥပမာဆိုတော့တရားကိုတခုခုပြောလိုက်တယ်မခံချင်တာပြောလိုက်တယ်အဲ့တော့အတ္တနဲ့ရန်စံဆိုသူကငါကဒီလိုပြောတာသူဆိုတဲ့ဒါလည်းပဲအတ္တသဘောပါနော်ငါဆိုတဲ့သဘောလည်းပဲအတ္တသဘောပါလို့တော့ဒီလိုဒီပုံပြောလိုက်တာငါအကြောင်းသိစေ။အတ္တဘောတွေပါနေပြီနော်။အဲ့တော့တရားသဘောနဲ့ကြည့်မယ်ဆိုရင်ပြောတဲ့သူကလည်းပဲယုံတာပဲ။ပြောတယ်ဆိုတာကအတန်လေးထွက်တာ။စကားဆိုတာပညာအတန်ကတော့ပရမတ်ပဲ။ခုဖြစ်ပြီးတော့ခုပဲပြတ်သွားတယ်။ကြားတယ်ဆိုတာလည်းပဲမနောကြားတဲ့သူကယုံတာပဲ။ကြားတယ်ဆိုတာကြားစိတ်လေးတစ်ခုပဲ။ဖြစ်လာပြီးရင်သူလည်းပဲပြတ်သွားတာ။အလုံးကအနတ္တပါလားလို့တကယ်မြင်လို့ရှိရင်ဘာဆက်ဖြစ်เสียရှိသေးလဲ။ဘာမှဆက်เสียမရှိဘူး။အဲ့ဒီကလည်းဆုံးသွားပြီ။အလုံးကအနတ္တလို့မြင်လို့ရှိရင်အလုံးကအိစ္ဆလို့မြင်လို့ရှိရင်ရှိဆက်ဆက်ဘာမှမရှိဘူးဇလန်ကအန်တန်တူတယ်နော်ဇလန်နေရှင်နေကြတာကအတ္တကြောင့်ပါနော်အဲ့တော့တခြားတစ်ခုခုဒုက္ခကြုံရပဲထောင်းတော့နေခင်မကောင်းဖြစ်တယ်ပဲထောင်းဒါကူပဲရှုမှတ်ရင်းနဲ့အနတ္တပါလားလို့သိလို့ရှိဘာမှဆက်လို့ရှိရင်မရှိပါဘူးနော်နေမကောင်းလို့စိတ်တောက်အောင်ဆိုတော့တောက်ဖို့ပေါ့နော်မတောက်ပဲနေရမလို့မဆုလို့ပါဘူးသို့တော့ဒီဝိနာကိုပဲရှုမှတ်ပြီးတော့တိခါပြီးတော့မြင်လို့ရတယ်ငါမာမကံဆိုးလေခြင်းလို့သူတွေးစရာမရှိဘူးဖြစ်စရာရှိလို့ဖြစ်တယ်တိခါရင်တော့တိခါမယ်ကုနိုင်ရင်ကုမယ်ပျောက်တဲ့ရင်လည်းပျောက်မယ်နောက်ဆုံးမပျောက်လို့ဒီမယ်ဆိုရင်တော့မှအနတ္တကိုတကယ်နှလုံးသွင်းနေတဲ့သူဟာဒီမှာတော့ကြောက်ပါဘူးနော်ငကြတဲ့ငါပဲတိရတဲ့ကိစ္စပျောက်ဆုံးသွားတယ်အေးအေးချမ်းချမ်းမဆုံးသွားတယ်မနေ့ကပဲသူသမီးနဲ့သူ့သမက်ကိုတွေ့သေးတယ်ပြောသေးတယ်ဆိုလည်းတပတ်လောက်တေးဖို့ရတပတ်လောက်ဆဲလောက်လို့မှသူ့ကိုဖေးတာတိတိတတ်တာပြောင်းလဲသွားတယ်အရင်တော့သူကတီးရီကိုလက်မခံနိုင်ဘူး။တီးရင်တယောက်လက်မခံနိုင်သေးဘူး။သူ resist လုပ်နေသေးတယ်နော်။အဲ့ဒီဘက်ကျတော့သူတိလာတယ်။မရတော့ဘူးဆိုတော့သူတိတယ်။နောက်ကိုယ်တော့လည်းပဲတရားကိုနည်းနည်းပေါက်ပါအားထုတ်ခဲ့တဲ့သူဆိုတော့အားထုတ်တဲ့အလေးချင်းကလည်းရှိနေတယ်။ရှိနေတော့အဲ့ဒါကိုလက်ခံလိုက်ပြီးတဲ့နောက်မှာတနေ့တခြားပူတော့အေးချမ်းလာတယ်။ဒီကံဒီမှာလည်းပဲရင်ဘတ်ပေါ်လက်ခုနှစ်ဖက်တင်းပြော့အသက်ရှူရင်းနဲ့မှန်မှန်ပဲယုံချင်းကံချင်းရွက်ချင်းစောင်းချင်းအမောဆုချင်းချွဲကြချင်းတစ်ခုမှမဖြစ်ဘူး။အိပ်ပျော်သွားလို့ငင်းငင်းတက်တက်ကလေးအိပ်သွားတာ။အဲ့တော့ တေဘုံဒီနည်းအမျိုးမျိုးရှိပါတယ်နော်တချို့လည်းပဲအင်တာပင်းပင်းမမှန်စင်စင်ရဲ့တွေသွားယူလည်းရှိတယ်တချို့လည်းပဲအင်တာညင်ညင်သာသာလေးတွေသွားယူလည်းရှိပါတယ်နော်တော့တရားကိုရှုမှတ်နေတဲ့သူဆိုရင်တော့ညင်သာသာတွေသွားကြတာပဲများပါတယ်နော်အဲ့တော့ဘယ်လိုလောကဓာတ်တရားနဲ့ပဲတွေ့တွေ့ကိုကအတ္တအခံရှိနေရင်ဧကံမုတ်ချရှုံးတာပဲအတ္တလက်နဲ့ကအရှုံးလက်နဲ့ပဲနော်ဘယ်တော့မှနိုင်နေလည်းမဟုတ်အနတ္တနဲ့တကယ်ရင်ဆိုင်နိုင်မယ်ဆိုရင်တိချင်းတရားဟောတော်မှနိုင်သွားတာပဲရှုံးတော့တာမဟုတ်ဘူးနော်အတ္တဆိုကြီးကြီးနဲ့ကြောက်ရွံ့ပြီးတော့အားငယ်ပြီးတော့တည်ရမယ်ဆိုရင်အရှုံးနဲ့တည်သွားတာပဲနော်အနတ္တကိုရှုမှန်ရင်ရှုမှန်ရင်နဲ့သိပြီးတော့တည်သွားမယ်ဆိုရင်တန်နိုင်သွားတာပဲနော်အဲ့တော့လောကဓာတ်လက်နဲ့ကိုနိုင်တာဟာအနတ္တပဲဒါသူရဲ့ကောင်းလို့သူတော်ကောင်းလို့လက်နဲ့ဖြစ်တယ်သူတော်ကောင်းကသူရဲ့ကောင်းအစ်စ်တခြားလူတွေကတကယ်သူရဲ့ကောင်းအစ်စ်လို့ပြောလို့မရဘူးတရားကိုသိရသူတော်ကောင်းဟာတကယ်သူရဲ့ကောင်းအစ်စ်အဲ့တော့တရားကိုအချိန်ပေးနိုင်တယ်လို့ပေးပြီးတော့နေ့စဉ်ထိုင်ကြပါအချိန်မပေးနိုင်လဲတွားရင်လာရင်နေရင်ထိုင်ရင်လုပ်ရင်ကံရင်နဲ့ရတန်တယ်လို့နည်းနည်းလေးပဲဖြစ်ဖြစ်ကျဲကျဲလေးပဲဖြစ်ဖြစ်အဓိကပါအမှန်တန်ရေးကြည့်ပါလေနော်ဘုံဘောကတော့ပြောကျင်တဲ့စေတနာအမှန်တန်များလို့ပြောစရာကြီးလည်းအမှန်တန်များပါတယ်။ဒကာရမကြီးတချို့လည်းအရေးကြီးတဲ့ကိစ္စတွေရှိလို့သွားစရာတွေရှိနေကြတာနော်။ဒါအချင်းချင်းပြတော့လိပ်ပတ်လိုက်အောင်တော့ကြိုးစားပြီးပြောလိုက်တော့ပါပဲ။ကိုဉဏ်နဲ့ကိုချဲ့ဖို့ဖြည့်ဖို့လိုတယ်နော်။ပြီးရင်တော့လက်တွေ့လုပ်ဖို့လိုတယ်။တရားကိုရေရှည်အားထုတ်ဖို့ဆိုတာနဲ့ပတ်သက်ပြီးတော့လည်းပဲတော်တော်လေးကြည့်မိမိပြောလို့အစဉ်ပြေမဲ့အချက်ကလေးတချို့မှတ်သားထားတာရှိပါတယ်။ And the path of spiritual growth is a path of lifelong learning. Spiritual growth, growth ဆိုတာကြီးပွားတာ။ Spiritual ဆိုတာကျတော့စိတ်ပိုင်းနံပိုင်းအသိဉာဏ်ပိုင်းမြင့်မြတ်မှုပိုင်းကိုပြောတာနော်။မြင့်မြတ်တဲ့စိတ်မြင့်မြတ်တဲ့အသိဉာဏ်တိုးတက်မှုကြီးပွားမှုဆိုတဲ့ဒီလမ်းခီးဟာတစ်သက်လုံးတွားရမယ်ရှောက်ရမယ်လမ်းခီးဖြစ်ပါတယ်။ပြီးသွားပြီဆိုတာမရှိဘူး။နော်။တေဂာနီနောက်ဆုံးချိန်ထိဒီလိုကိုလုပ်ရမှာ။ If this path is followed long and earnestly enough long and earnestly နော်။ long ဆိုတာရည်ရှိ။ earnestly ဆိုတာစိတ်ပါလက်ပါနော်။စွတ်စွတ်မြဲမြဲဇွဲကောင်းကောင်းနဲ့လုပ်မယ်ဆိုရင် the pieces of knowledge begin to fall into place အသိဉာဏ်တွေကသူ့နေရာသူပြည့်သွားတယ်နော်ဒီနေရာမှာတစ်ခွက်တည်လာတယ်နောက်တစ်နေရာမှာနောက်တစ်ခွက်တည်လာတယ်နောက်တစ်နေရာမှာနောက်တစ်ခွက်တည်လာတယ်ကြာတော့အသိဉာဏ်ကပြည့်သွားတယ်နော်ပုံပေါ်လာတယ် gradually things begin to make sense တဖြည်းဖြည်းနဲ့ဘယ်လိုအကြောင်းကြောင့်ဘယ်လိုအကျိုးတွေဖြစ်နေလဲဆိုတာကရှင်းသွားတယ်နော် make sense ဆိုတာအကြောင်းအကျိုးသဘောပေါက်တာကို make sense လို့ပြောတယ်နော်အကြောင်းအကျိုးမရှိရင်ဒါ meaningless senseless လို့ပြောမှာ။အဲ့တော့ဘယ်ကိစ္စကဘာကြောင့်ဖြစ်တယ်ဘယ်လိုလုပ်ရင်ဘယ်လိုဖြစ်မဲဆိုတာတဖြည်းဖြည်းမြင်လာတယ်တဲ့။အဲ့တော့ဒီတရားနဲ့ပတ်သက်တဲ့ယုတ်တရားနံတရားအကြောင်းကျိုးတရားတွေကိုတကယ်နည်းနည်းနည်းသိမြင်လာတယ်လို့ပါ။လောကီရင်းနဲ့ပတ်သက်တဲ့ကိစ္စမှာလည်းကြည့်လိုက်လို့ရှိရင်နော်ဒီဘက်လိုက်မှုမရှိတဲ့အင်မတန်တည်ငြိမ်အေးစေတဲ့လေးနက်တဲ့စိတ်နဲ့လောကီကိစ္စကိုကြည့်လိုက်ရင်ပါဘယ်အကြောင်းကြောင့်ဘယ်အကျိုးဖြစ်တယ်ဆိုတာအတော်တန်တော့မြင်ပါတယ်နော်။လူတိုင်းလို့တော့မဆိုလို့ဘုမောကတော့လောကီကိစ္စကိုလည်းစိတ်ဝင်စားပါတယ်အရေးကြီးမှန်းသိတယ်လိတ်လာတယ်ကျုံတဲ့ခါမှလည်းပဲပြောချင်တယ်ပြောချင်တော့တချို့လောကီရေးမှာဖြစ်နေတာတွေကိုမြင်တယ်ဘယ်အကြောင်းကြောင့်ဘလို့ဖြစ်တယ်ဒီပြဿနာပြေလည်အောင် source ကဘယ်ဟာစပါပြဿနာရဲ့အရင်းခံကဘယ်ဟာဆိုတာနည်းနည်းရေးမိတယ်နော်ကို့ဘောနဲ့ပတ်သက်တယ်လည်းဒီလိုပါပဲကောင်းကောင်းဆုဆုဖြစ်ခဲ့တာတွေကိုတိကျကြည့်တဲ့ခါမှဘယ်လိုအကြောင်းကြောင့်ဘယ်လိုအကျိုးတွေဖြစ်တယ်ဆိုတာကိုမြင်တယ်နော်ဒီလိုမြင်တဲ့နေရာမှာအပိုင်းနှစ်ပိုင်းရှိပါတယ်သမုဒိတ္တစအပိုင်းနဲ့မြင်တာလည်းရှိတယ်လို့ပရမထတ္တစနဲ့လည်းအကြောင်းကျင့်မြင်တာလည်းပဲရှိတယ်နော်ဆိုတော့သမုဒိတ္တစအပိုင်းမှာလည်းပဲအကြောင်းမှန်အကျိုးမှန်ကိုမြင်ဖို့အင်မတန်ရည်ကြီးပါတယ်နော်တယောက်တစ်ယောက်ပြောရဆိုရဆက်ဆံရတာခါမှာဒါတွေအားလုံးသမုဒိတ္တတွေနော်ဒီနေရာမှာအကြောင်းမှန်အကျိုးမှန်ကိုမြင်လို့ရှိရင်ပုပ္ပောအစဉ်ပြောင်းနေလို့ရတယ်အကြောင်းမှန်အကျိုးမှန်မမြင်လို့ရှိရင်တော့ပြဿနာဆိုးနိုင်မှာမဟုတ်တော့ဘူးဒါကြောင့်တရားကိုသိတဲ့လူသူ့ဘဝရှင်းတယ်ရှုပ်เสียမှရှိဘူးနော်ပြဿနာဖြစ်လာရင်ပုဂ္ဂိုလ်ပဲမလိုက်ပဲနဲ့ဓမ္မဘက်ကိုပဲလိုက်ပြီးတော့အကောင်းဆုံးဖြစ်အောင်ဖြည့်ရှင်းလိုက်တာရှင်းတယ်သူကနော်အဲ့တော့အသိဉာဏ်ရှင်းရင်စိတ်ရှင်းလို့ရှိရင်ဘဝရှင်းပါ အတိညာဏ်ကမရှင်းဘူးစိတ်ကမရှင်းဘူးဆိုရင်ဘဝကလည်းမရှင်းဘူးချုပ်နေမှာ Gradually it is possible for us to come to a deeper understanding of what our existence is all about existence ကဘဝကိုပြောတာဘဝတန်လျာကိုလည်းပြောလို့ရအဲ့တော့ဒီဘဝတန်လျာကြီးဟာဘာအကြောင်းဖြစ်နေလဲဘယ်လိုအကြောင်းကျိုးနေဖြစ်နေဆိုတာပို့ပြီးတော့မြင်တာအဲ့တော့စိုးစိုးလုံးကပြောတယ်မှာဒီလူဝင်စားနဲ့ပတ်သက်တဲ့နည်းနည်းပါးပါးပြောခဲ့သေးတယ်နော်တရားအမြင်ကိုရရတယ်ဒီတခဏစာကိုမတွေ့တော့တဘောစာကမဟုတ်တော့နော်ဘောကတန်လျာကြီးကိုချုံပြီးတော့သူက overview ကိုရဟိုအပေါ်ကနေအထက်ကနေစီးပြီးတော့ကြည့်ရတာမြင်နေတာအဲ့တော့ကြိုတင်ပြင်ဆင်စရာရှိတာလေဒီအကုန်လုံးကြိုတင်ပြီးတော့ပြင်ဆင်နေတယ်ကြိုတင်ပြီးတော့ရှောင်းမဲ့ကိစ္စကိုလည်းပဲသူအကုန်လုံးရှောင်းနေတယ်နော်အမြင်အားကောင်းရင်အားကောင်းတယ်လို့ပို့ပြီးတော့ရှင်းသွားတယ်သူဘောအဲ့တော့အဲ့လိုဘဝတန်လျာအမြင်မျိုးရှိနေတဲ့ခါမှာအခုဘဝမှာကောင်းတာဆိုတာကြီးကျင်းရတဲ့ခါမှာဟိုအမြင်ကျင်းကျင်းနဲ့ကြည့်မယ်ဆိုရင်တော့တချို့ကိစ္စတွေကနားလည်းမလည်ဘူးလက်လည်းမခံဘူးပူပွက်စိတ်တွေမှာခံစားချက်ပြင်းပြလာတာနော်ဖြစ်ရလေရင်ကန့်ဆိုးလေခြင်းဆိုတော့အမြင်ရှိနေလို့ဆိုရင်တော့ဒါဖြစ်เสียဘယ်လိုအကြောင်းရှိလို့ဖြစ်လာတာဆိုတော့သိပြီးတော့ခံစရာရှိရင်လည်းပဲအေးအေးစိစိခံတယ်နော်တချို့လောကဓာတ်တွေကရှောင်လို့မရဘူးအတိညာဉ်နဲ့သိပြီးတော့ခံယုံမဲ့ရှိတယ်เนาะတချို့လောကဓာတ်တွေကတော့ဉာဏ်ရှိရင်ရှိသလောက်ရှောင်လို့ရပါတယ်เนาะအဲ့တော့ရှောင်လို့ရသလောက်ကိုဉာဏ်လေးနဲ့ကြည့်ပြီးတော့သိပြီးတော့ရှောင်တာပဲရှောင်လို့မရတာကြတော့ why me လို့မပြောငါကြမှာဘာဖြစ်လို့ဒီလိုဖြစ်ရတာလဲလို့အဲ့လို self pity ဖြစ်နေတော့เนาะ why not me လို့ပဲပြောတော့ငါလုပ်ခဲ့လို့ခံရတာပဲခံနိုင်ရှိသွားတယ်เนาะအဲ့ဒါလို့တည်ခြင်းကြောင့်ပဲခန္ဓာရင်ပူရှိလာလို့သူ့မှာရင့်ကျက်မှုလည်းတမျိုးရှိလာတယ်စိတ်အေးချမ်းမှုလည်းရှိတယ်နော်ကိုယ်မှာဆင်းရဲမှုရှိရင်ရှိပေမဲ့စိတ်ဆင်းရဲမှုတိတ်မရှိဘူးမသိဘူးစံတော်ဘဝနဲ့ယဟံပြောလို့ကြရတာရှိတယ်မှန်ပြောလို့ကြရတာရှိတယ်တခါလေကိစ္စတစ်ခုကိုဒါကိုလှုပ်ချင်တယ်ဆိုပြီးလှုပ်တယ်နော်လှုပ်ပြီးလို့တော်တော်လေးကြရတဲ့အခါကျမှမလှုပ်ချင်တော့ဘူးတခုခုကိုလှုပ်ချင်တယ်ဆိုပြီးရအောင်ရှာတယ်ရပြီကမှမလှုပ်ချင်တော့ဘူးအဲ့လိုဖြစ်တာတွေအင်မတန်များပါနော်ဒါတော့ကိုယ့်ဘဝကိုစောင့်ကြည့်တွေ့ပါပါ။ဘုံဘုံကိုယ်တိုင်လည်းပဲလိုချင်လို့အချိန်တင်နှစ်တည်းအများကြီးကုန်ခံပြီးတော့လူပင်ပန်းခံပြီးတော့အများကြီးလုပ်ခဲ့တာရှိတယ်။တကယ်ရတဲ့ခါကျမှငါလိုချင်တာဒါမဟုတ်ဘူးလို့သွားတည်တယ်။အဲ့တော့အချိန်တင်အများကြီးကုန်ခဲ့ပြီ။အင်အားတွေအများကြီးကုန်ခဲ့ပြီ။အဲ့တော့စံတဝါဝနေကြတာအတန်များပါလေ။ဒီတရားထုတ်လာတဲ့လူကြတော့အဲ့လိုမဟုတ်တော့ဘူးနော်။ကိုယ်တစ်ခုခုလုပ်မယ်ဆိုကိုယ့်စိတ်ကိုပြန်ကြည့်ရင်သိတယ်။ငါဒါကိုဘာဖြစ်လို့လုပ်ချင်တာလဲ။တခုလိုချင်တယ်ဆိုကိုယ့်စိတ်ကိုပြန်ကြည့်ရင်သိတယ်တကယ်လိုချင်တာဟုတ်ရလားကောင်းကောင်းသိတယ်နော်အဲ့တော့လှုပ်တင်တာဆိုရင်လှုပ်တယ်မလှုပ်တင်တာဆိုရင်မလှုပ်ဘူးအဲ့တော့လှုပ်ဖြစ်နေတာကိုလှုပ်တယ်မဖြစ်နေတာကိုလှုပ်တယ်နော်အဲ့တော့မဖြစ်နေတာကြီးကိုဖြစ်ချင်စောအားကြီးပြီးတော့တချို့တိတ်ကြွစားတယ်ဖြစ်မလာတဲ့အခါကျတော့စိတ်ပြက်တယ်စိတ်ညစ်တယ်အချိန်တွေကုန်တယ်ငွေတွေကုန်တယ်အင်အားတွေကုန်တယ်နော်အဲ့တော့တရားကိုသိတဲ့လူကမဖြစ်နေတာကိုလည်းမဖြစ်နိုင်မှန်းသိတယ်နော်ဖြစ်နိုင်တာကိုလည်းဖြစ်နိုင်မှန်းသိတယ်အဲ့တော့ဖြစ်နိုင်တာကိုဖြစ်နိုင်မှန်းသိပြီးတော့တကယ်ကျိုးစားတော့ဖြစ်တာမများပါဘူးဖြစ်တာများတော့အချိန်အလကားလည်းမဖြစ်သွားဘူးအင်အားတွေလည်းကားမဖြစ်သွားဘူးကျင့်တ်မှုလည်းပိုရတယ်ရှေ့နောက်တစ်ဆင့်တက်လို့ရတယ်နော်တချို့ကဓာတ်ကုလို့လည်းပြက်သွားတယ်ဓာတ်ကုလို့လည်းပြက်သွားလိုက်သူကရှေ့ကိုတက်ပိုရတိတ်အလားလားမရှိဘူးနော်အဲ့တော့တရားကိုသိတဲ့သူကလောကီကိစ္စပဲဖြစ်ဖြစ်တခြားကိစ္စမှာပဲဖြစ်ဖြစ်လုတ်တင်တာကိုလုတ်တယ်မလုတ်တင်တာမလုတ်ဘူးဖြစ်နိုင်တာကိုလုတ်တယ်မလုတ်မဖြစ်နိုင်တာကိုမလုတ်ဘူးအကျိုးကိစ္စတွေကအခုမဖြစ်သေးဘူးနောက်မှဖြစ်တယ်အချိန်လေးခဏဆိုင်လို့လည်းစောင့်လို့စောင့်နိုင်အေးအေးစိတ်စောင့်နိုင်အင်တန်စိတ်ရှိတယ်တရားထုတ်လို့ကစိတ်ရှိဇွဲကောင်းဘယ်လည်းနဲ့စိတ်မပြတ်ဒါကြောင့်တကယ်တန်ဖိုးရှိတဲ့အလုပ်ကိုတကယ်ရည်ရှိလုပ်မယ်ဆိုရင်ဖြစ်မှာပါเนาะလူမှာအင်တန်ကြီးမားတဲ့အစွမ်းတက်တွေရှိပါတယ်စွမ်းရည်တက်တွေအများကြီးရှိပါတယ်အဲ့ဒီစွမ်းရည်တက်တွေကစိတ်ကလေးဖြစ်တယ်ဟိုဟာလို့ဒီဟာလို့လောက်ချင်တာရများတယ်ဘယ်ဟာမှမရေရလို့ဖြစ်နေအခုဒါလို့ပြတော့တကြဟိုဟာလို့ပါအဲ့လိုအပြောင်းလဲတွေအများများတယ်နော်အဲ့တော့တစ်ခုဆိုတစ်ခုလေးနဲ့တာကိုဥတည်ရထားပြီးတော့တကယ်ဆွဲဆွဲမြဲမြဲလောက်ကြည့်စမ်းပါအများကြီးဖြစ်တာတွေ့လို့ The experience of spiritual power is basically a joyful one အဲ့တော့အဲ့ဒါလို့နော်ကိုယ့်ဘဝကိုအမြင်လေးရှင်းပြီးတော့လောက်တင်တာလေးတွေကိုတည်တည်ချာချာလောက်သွားတဲ့ခါမှာဖြစ်တဲ့နာလေးတွေကတစ်ခုပြီးတစ်ခုဖြစ်လာနေတော့အင်မတန်အားရှိတယ်နော်ဒီအသိဉာဏ်ကောပါဝါတစ်မျိုးပဲအကြောင်းကျိုးကိုသိပြီးတော့ပိုင်ပိုင်နေနေကြီးလုပ်သွားလို့ရတယ်စံတော်ဘာမှမဟုတ်တော့နော်အဲ့ ော့အဲ့လိုပိုင်းပိုင်းနဲ့နိုင်ကြီးလုံနိုင်တာကွာတတိတမျိုးစွမ်းအားတမျိုးပါဝါတမျိုးပဲနော်အဲ့တော့ပါဝါတွေအမျိုးမျိုးရှိတယ်နော်ဥပမာ political power လည်းရှိတယ် military power ရှိတယ်ထို့တူပဲနော် spiritual power လည်းတကယ်ရှိပါတယ်ဟိုပါဝါတွေကအပြင်ပတ်ပါတယ်မြင်မှာမဟုတ်ပါဘူးနော်ဒီ spiritual power ကအတွဲမှာဖြစ်ပေါ်နေတဲ့ power ဖြစ်တယ်ဒီ power ကိုတကယ်ရထားလိုက်လို့ဟာ powerless မဖြစ်ဘူးသူအများအားရှိအငယ်စိတ်ငယ်စိတ်မဖြစ်ဘူးဒါကြောင့် the experience of spiritual power is basically a joyful one အဲ့ဒီ power ကလည်းပဲစိတ်ကိုအင်တန်အေးချမ်းတယ်စိတ်ကိုအင်တန်ချမ်းသာတယ်ဒီ power ဟာအလွယ်တုံးစားလို့မရတဲ့ power ဖြစ်ပါတယ် spiritual power ကိုဘယ်တော့မှအလွယ်တုံးစားလို့မရဘူးသူဟာကောင်းကျိုးကိုသာလုပ်နိုင်တဲ့ power ဖြစ်တယ် power ကိုလည်းခုနလိုပဲဟိုအမျိုးမျိုး classify လုပ်မယ်ဆိုရင်ဟိုပျက်စီးအောင်လုပ်နိုင်တဲ့ power လည်းရှိတယ်လို့ကောင်းအောင်လုပ်ပြီးနိုင်တဲ့ power လည်းရှိတယ်နော်တော့ကောင်းအောင်လုပ်ပြီးတဲ့ power က nurturing power လို့လည်းခေါ်နိုင်တယ်အကျိုးပြုတဲ့ပြုစုပြို့ထောင်ပေးနိုင်တဲ့ power တစ်မျိုးပဲနော်ဒါ spiritual power ဟာ nurturing power လည်းဖြစ်တယ်သူများအကျိုးကိုအများကြီးဆောင်ရွက်ခြင်းဒီ power ရှိတဲ့လူကဆောင်ရွက်နိုင်တဲ့အသိဉာဏ်နဲ့အင်အားလည်းသူ့မှာရှိတယ်တကယ်လည်းသူဆောင်ရွက်တယ်သူမလုပ်ဘဲနဲ့လည်းမနေနိုင်ဘူးနော်ဒီ spiritual power ကသူ့ဟာသူတောင်းဆိုလုပ်ရမယ်တတ်နိုင်လို့လုပ်ရမယ်နော်ဒါကြောင့်စိတ်ထားကောင်းတဲ့လူအသိဉာဏ်ရှိတဲ့လူသူပြင်တရားနဲ့ပတ်သက်ပြီးအသိဉာဏ်ရှိတဲ့လူအများအကျိုးကိုပို့ပြီးတော့ဆောင်ရွက်ခြင်းနဲ့ဆောင်လဲဆောင်ရွက်နိုင်ပါတယ်နော်လူဟာအများအကျိုးကိုဆောင်ရွက်မှလည်းပဲကိုယ့်ဘဝကိုကျင့်တတ်မှုရနိုင်မယ်နော်လူဟာတယောက်တည်းနေတာကိုမြဲတမ်းဆက်ဆက်နေနော်တယောက်တည်းနေအခုလောက်လည်းမသိနိုင်ဘူးအဲကြောင့်ဒီပုံပုံလည်းဒီလိုပဲကိုယ့်ဘဝကိုအများကြီးစဉ်းစားကြည့်တဲ့ခါမှာငါအခုလို့လုတ်တင်တာတွေလုတ်ပြီးတော့တိတင်တာတွေတိလာရတာလူအများကြီးရဲ့ကျေးဇူးတွေပါနေတလောကလုံးရဲ့ကျေးဇူးပါနေ။ဟိုအခုခေတ်မှာရှိတဲ့လူတွေမကဘူး။ရှေးခေတ်ကရှိခဲ့ဘူးလေ။တမိုင်းမှာရှိခဲ့ဘူးလေ။တချို့လူတွေရဲ့ဆောင်ရွက်ချက်တွေကငါ့ကိုအခုလာပြီးအကျိုးပြုနေ။တို့တို့ကြောင့်ငါ့မှာအကျိုးရှိတယ်။တို့ကငါကျေးဇူးရှိတယ်။အဲ့တော့အားလုံးရဲ့အကျိုးကျေးဇူးကိုလည်းပို့ပြီးတော့သိလာတဲ့ကြောင်ကိုတက်နေတဲ့လောက်ကလေးတော့ပြန်လှုပ်ပေးခြင်း။အများကြီးကိုဆောင်ရွက်ချက်တွေ။ There is joy that comes with mastery.တော့ကိုတခုခုလောက်တော့မယ်ဆိုရင်ဘယ်လိုအကြောင်းအကျိုးဆိုတာကိုသိပြီးတော့လောက်ရတာကသူ့မှာ mastery တဘောမျိုးရှိအဲ့ဒီ mastery ကဘောက joy တမျိုးပဲစိတ်မှာတမျိုးကြည်လင်မှုရှိတယ်ချမ်းသာမှုရှိတယ် indeed there is no greater satisfaction than that of being an expert of really knowing what we are doing ကိုဘာလုပ်နေတယ်ဆိုတာကိုတကယ်ပိုင်ပိုင်နိုင်နိုင်သေးသေးချာချာသိရတာတော့သိချမ်းသာစရာကောင်းတာလည်းမရှိတော့ဘူးနော်စံတဝါဝါလို့ရတယ်တော့ပြန်ပန်းပါနော် Those who have grown the most spiritually are those who are experts in living Those who have grown the most spiritually မြင့်မြတ်တဲ့စိတ်ဓာတ်ပိုင်းအသိဉာဏ်ပိုင်းမှာအမြင့်ဆုံးရည်ကျက်မှုကြီးပွားမှုကိုရနေတဲ့လူတွေဟာဘဝကိုဘယ်လိုနေရမယ်ဆိုတာကိုတကယ်ကျွမ်းကျင်တဲ့သူဖြစ်တယ်နော်အဲ့တော့ expert in living ဒီစကားလုံးလေးသုံးလုံးတွဲဘုံဘဝဒီသုံးလုံးလေးတွဲလေးကိုအင်မတန်သဘောကျငါတို့က expert in living ဖြစ်ပြီလားဘဝကိုဘယ်လိုနေသွားရမယ်ဆိုတာတကယ်သိတယ်လားဟုတ် computer တွေဘာတွေမှာ expert တွေအများကြီးရှိပါတယ်တခြားတခြားနေရာတွေမှာလည်းသူဟာနဲ့သူတော့ expert တွေအများကြီးရှိပါတယ်နော်ဘဝကိုဘယ်လိုနေသွားရမယ်ဆိုတာလူ့ဘုံဆိုတာမှာနောက်ဆုံးစက္ကန့်ထိပါတယ်နော်အဲ့ဒီနောက်ဆုံးစက္ကန့်ထိငါ့ဘဝကိုငါဘယ်လိုနေသွားမယ်ဆိုတာကိုငါတကယ်ပြန်ပြန်နေနိုင်သိတဲ့ကျွမ်းကျင်သူဖြစ်ပြီလားစဉ်းစားကြည့်နော်အဲ့ဒါကပိုရေးကြည့်ပါလေနေတတ်ဖို့ဒေတတ်ဖို့အတန်ရေးကြည့်ပါလေအဲ့တော့ဒီလိုဖြစ်လာဖို့ဆိုတာဟာတည့်ရနေနဲ့မရဘူးနော်တစ်လနှစ်လနဲ့လည်းပဲမရနိုင်ဘူးရေရှည်ဇွဲကောင်းကောင်းနဲ့စေတနာမှန်မှန်တရားတရားမှန်မှန်နဲ့အားထုတ်သွားရမှာတကယ်ရရှိအားထုတ်ရင်တော့ခုနပြောသလိုပဲနော် if this path is followed long and earnestly enough တကယ်ရရှိတကယ်စိတ်ပါလဲပါရိုးရိုးသားသားစူးစမ်းသွားမယ်ဆိုရင် the pieces of knowledge begin to fall into place ဖြစ်လာပါလိမ့်မယ်ခင်ဗျပုံပုံတော့နားကျင်ပြီနော်အားရပါရပဲပြောလိုက်ရတာစိတ်ထဲမှာတော့တော်တော်ပဲကျင်တတ်ပါပြောခွင့်ရတာကိုပဲပြောလိုက်ရတာကိုပဲအင်တန်ကျင်တတ်ပါ